ထိုင်းနိုင်ငံမှာတော့ဆေးချောက်ရောင်းဝယ်အသုံးပြုမှုတွေကိုရှော့ပေါက်ပေးလိုက်ပါပြီ။ဆေးချောက်ကိုဆေးဝါးဖြစ်တဲ့တရားဝင်စိုက်ပျိုးသုံးဆွဲခွင့်ပေးလိုက်တာပါ။ဆေးချောက်ကိုမှန်မှန်ကန်ကန်အသုံးပြုနိုင်မှုရည်ရွယ်တယ်လို့ထိုင်းချမ်းမိုင်ဝန်ကြီးအနုထင်ချောဝီရခုကပြောပါတယ်
။ဆေးချောက်ကိုရောင်းခောက်ကြိုက်။ถ้าเราเข้าใจแล้วกัญชามันก็จะเป็นทองคำ
။ဒီဆေးချောက်ကိုဘယ်လိုအသုံးချနိုင်တာကိုကျွန်တော်တို့သိချာသင်ပါတယ်။အခုလိုမှန်မှန်ကန်ကန်သိထားမယ်ဆိုရင်ဆေးချောက်ကရွှေလိုတန်ဖိုးရှိတာမျိုးသုံးဖို့အားပေးသင့်ပါတယ်လို့ပြောသွားတာပါထိုင်းနိုင်ငံတွင်ဆေးချောက်ကိုဆေးကုသမှုအတွက်တရားဝင်စိုက်ပျိုးသုံးဆွဲခွင့်ပေးလိုက်ပေမဲ့အပြော်မသုံးဖို့ကိုတော့ဆက်ကန့်သတ်ထားပါတယ်မနေ့ပြန်ကစားအခုလိုတရားဝင်ခွင့်ပြုလိုက်တာကြောင့်ထိုင်းစီးပွားရေးအတွက်အထောက်အကူပြုစီမယ်လို့ဝန်ကြီးကမျှော်လင့်ထားချိန်မှာဟိုးရှိရှိတုန်းကထိုင်းမှာဆေးချောက်ဆေးပြင်းလေးရိုးရာသုံးဆွဲခဲ့တာအမှတ်ရခဲ့သူတွေအတွက်တော့အိမ်မက်တွေတကယ်ဖြစ်လာပြီလို့ဆေးချောက်ပြောင်းနဲ့ရှူခဲ့တဲ့အသက်အရွယ်ရလာသူတူကဆိုပါတယ်အကန့်အသတ်နဲ့စိုက်ပျိုးခွင့်ပြုလိုက်တာကြောင့်လဲဆေးကြောက်ကြိုက်နိုင်ငံသားတွေအပြင်ထိုင်းတချို့အတွက်ပါစီးပွားဖြစ်စိုက်ပျိုးရောင်းချလူတွေရှိလာပါတယ်ဒါပေမဲ့အခုခွင့်ပြုချက်ကဆေးဝါးအဖြစ်သုံးဖို့သာဖြစ်ပြီးလူများသွားလာရနေရာတွေမှာတော့အပြောတောက်သုံးခွင့်မရှိဘူးလို့ထိုင်းဆွေရကသတိပေးထားပါတယ်ဒါကိုကျူလင်တော့ထောင်ဒဏ်3လနဲ့တံငွေပတ် 15,000 ချမှတ်နိုင်တယ်လို့ဆိုပါတယ်ခင်ဗျ